မြန်မာနိုင်ငံရဲ့ပုံလေးထုတ်ဝေခွင့်နဲ့ဆိုင်တဲ့ဥရမူချန်တရက်ကိုလွှတ်တော်မှဆွေးနွေးဆုံးဖြတ်ဖို့အစိုးရကတင်သွင်းထားပါတယ်။ဒီမြန်မာနိုင်ငံမှာမကြသေးခင်ကပဲစင်စာဖြတ်တောက်မှုကိုဖျက်သိမ်းလိုက်တာကြောင့်သတင်းမီဒီယာနဲ့ပတ်သက်လို့တိုးတက်မှုမြင်လာရပေမဲ့အခုဒီဥပဒေချမ်းဟာအခြေအနေတွေကိုတိတိတသားနောက်ပြန်လှည့်သွားစေတဲ့ခြေလှမ်းတစ်ရက်ဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကတော့ဝေဖန်နေကြပါတယ်။ဘန်ကောက်မြို့ကနေဒန်နီယယ်ဘန်စတိုင်းသတင်းရေးသားပေးပို့ထားတာကိုကိုသားညိုကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
အခုလက်ရှိလွှတ်တော်ကတင်သွင်းထားတဲ့ပုံနှစ်ဥပဒေမူကြမ်းအတီဖြစ်သွားခဲ့ရင်သတင်းတောက်တွေအတွက်တော့ရေးရသားတဲ့နေရာမှာပို့ပြီးတော့ခက်ခဲသွားနိုင်ပါတယ်။ဥပဒေကြမ်းထဲမှာလက်ရှိတိုင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုထိခိုက်ချိုးဖောက်စေတဲ့အရေးသားတွေ၊နောက်မတည်ငြိမ်မှုတွေဖြစ်အောင်လှုံ့ဆော်ရေးသားမှုမျိုးတွေကိုတားမြစ်တယ်ဆိုတဲ့အချက်ပါပါတယ်။ဘလို့အခြေအနေမျိုး၊ဘလို့ရေးသားဖော်ပြမှုမျိုးဟာဥပဒေချိုးဖောက်တယ်ဆိုတာကိုသတ်မှတ်ဆုံးဖြတ်ဖို့ပြည်ညာရေးဝန်ကြီးချုပ်ကိုလုတ်ပိုင်ခွင့်ပေးတယ်လို့ပြန်ဖြတ်သွားပါတယ်။ဒီဥပဒေဟာတကယ်တော့သတင်းတောက်တွေအနေနဲ့မိမိရဲ့ရေးသားချက်ကိုမိမိကိုယ်တိုင်စင်စာပြန်ဖြတ်တောက်ရတဲ့စင်စာဖြတ်တောက်မှုပုံစံသစ်ဖြစ်လာစေလိမ့်မယ်ဆိုပြီးတော့အမေရိကန်ခြေစိုက်တဲ့သတင်းတောက်ကာကွယ်ရေးကော်မတီ CPJ ကဒီဥပဒေကြမ်းကိုဝေဖန်ကန့်ကွက်ထားပါတယ်။ Sean Crispin ဟာ CPJ ရဲ့ရှစ်တောင်အရှဆိုင်ရာတာဝန်ခံမှာဥပဒေမှာပါရှိတဲ့ဝေဝဝဖြစ်နေတဲ့စကလုံးအသုံးနှုန်းတွေဟာစိုးရိမ်စရာဖြစ်တယ်လို့သူကထောက်ပြပါတယ်
။ The Ministry of Information will supervise a new committee.which will effectively be charged with supervising the media and if they deem that
the media တွေကိုစောင့်ကြံမှုတွေတိတိယောက်လုံးမဲ့ company တရက်ကိုပြန်ကြားရေးဝန်ကြီးဌာနကကြီးကြပ်သွားဖို့ရှိပါတယ်ဒီဝေဝါးဖြစ်နေတဲ့ဥပဒေပါဘိုက်တွေကိုချိုးပေါက်တယ်ဆိုပြီးသူတို့ကသတ်မှတ်ရင်အဲ့ဒီစာဆောင်မဂ္ဂဇင်းထုတ်ဝေမှုကိုရှင်းနာတာအပြစ်ပေးတာလုပ်နိုင်တဲ့အာဏာသူတို့မှာရှိပါတယ်ဒါအရင်တော့စာပေစီစီဘုတ်အဖွဲ့တို့ကပုံမှန်မြင်ခဲ့ကြုံခဲ့ရတဲ့ကိစ္စမျိုးပါကျွန်တော်ထင်ကတော့သတင်းရေးသားမှုကကျင့်ဝတ်တဲ့ညီမညီဆိုတာကိုကြီးကြပ်ဆုံးဖြတ်ပေးနိုင်တဲ့အခက်အခဲတမျိုးမှာနိုင်ငံတော်အနာဘိုက်တွေမရှိသင့်ပါဘူး
။ပြည်ညာရေးဝန်ကြီးဌာနအနေနဲ့ဒီဥပဒေချမ်းမတင်ခင်တိုင်ပင်ဆွေးနွေးမှုတွေလုပ်တာနောက်သတင်းတောက်တွေနဲ့ထုတ်ဝေသူတွေရဲ့လိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပေးမဲ့ပြော့ပြောင်းတဲ့ဥပဒေတရားဖြစ်လာစေဖို့သတိထားဆောင်ရွက်ခဲ့တာတွေရှိပေမဲ့လို့အခုဒီဥပဒေချမ်းလဲထွက်လာရောစိတ်ပျက်စရာဖြစ်ရတယ်လို့ Crispin ကပြောပါတယ်။ဒါပေမဲ့လည်းအခုဒီဥပဒေအသစ်မှာအရင်လိုမျိုးစင်စာဖြတ်တောက်မှုဆိုတာမရှိဘဲနဲ့မှတ်ပုံတင်တဲ့ကိစ္စရပ်ပဲပါဝင်တာမို့လို့အရင်ကထက်ပိုပြီးတော့တိုးတက်လာပါတယ်လို့ပြည်ညာရေးဝန်ကြီးဌာနပြောခွင့်ရသူဦးရတင့်ကပြောပါတယ်။အမျိုးသားလူညုံရေးကိုအကာအကွယ်ပေးမဲ့ဥပဒေဖြစ်တာမို့လို့ဒါဟာနိုင်ငံတကာစံနှုန်းစံထားနဲ့လည်းကိုက်ညီမှုရှိပါတယ်လို့ဦးရတင့်ကဆိုပါတယ်။ဒီဥပဒေဟာထုတ်လုပ်သူတွေအတွက်သာအကျုံးဝင်တာမို့လို့မြန်မာစာနယ်ဇင်းကောင်စီအနေနဲ့ဒီဥပဒေကိုစိုးရိမ်စရာမလိုဘူးလို့ဦးရတင့်ကပြောပါတယ်
။ This law is notrelated to the press council it is only for our ministry press
council ဒီလိုဟာစာရဲစင်းကောင်စီနဲ့ဘာမှပတ်သက်ဆက်နွယ်စရာမရှိပါဘူးဒါဟာကျွန်တော်တို့ဝန်ကြီးဌာနရဲ့ကိစ္စပါစာရဲစင်းကောင်စီအနေနဲ့စာရဲစင်းဥပဒေကိုမူကြမ်းရေးဆွဲရမှာဖြစ်ပါတယ်လို့ဦးရတင့်ကပြောသွားတာပါမြန်မာနိုင်ငံထဲမှာဒီပုဂ္ဂလိကဇင်းစာတွေထုတ်ဝေခွင့်မပြုခင်လပိုင်းအတွက်မှာပဲဒီဥပဒေကြမ်းအခုထွက်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆယ်စုနှစ်၅ခုအတွင်းပထမဆုံးအကြိမ်ဖြစ်တဲ့နိုင်စင်သတင်းစာတွေကိုမကြခင်ထုတ်ဝေခွင့်ရတော့မှာဖြစ်ပါတယ်မြန်မာ Times သတင်းချန်နယ်ရဲ့အေရာကျုပ်လည်းဖြစ်ထုတ်ဝေသူလည်းဖြစ်တဲ့ Ross Dunkley ဟာအခုဒီဥပဒေကြမ်းမှာစိုးရင်ချက်အချို့သူရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဥပဒေကြမ်းပါပြဿနာရပ်တွေကိုဖော်ထုတ်ဖယ်ရှားဖို့လွှတ်တော်လုပ်ငန်းစဉ်ကတော့ရှိနေတယ်လို့သူကထောက်ပြပါတယ်။ဆိုလိုတာကလွှတ်တော်မှာပြန်ပြီးတော့ဆွေးနွေးရအောင်မှာပါ
I encourage the government for introducing it but let's see the debate that happen unless it just throw out all the bad
ဆိုရကအခုလို့အဆိုပြုတင်သွင်းတာကိုလက်ခံပါတယ်ဒါပေမဲ့ဒီဥရေချမ်းအပေါ်ဆွေးနွေးတာတွေကိုကြည့်ရပါမယ်။အဆိုပြုချက်မှာပါတဲ့မဖြစ်သင့်တာတွေဆိုးဝါးချက်တွေကိုပြစ်လိုက်ကြပါစို့။ကောင်းတာတွေကိုဆက်ထားမယ်။ဒီလိုပဲဖြစ်လာမယ်ထင်ပါတယ
်။ဒန်ဂလီရဲ့မြန်မာ Times ကတော့အခုဒီလာမယ့်ဧပြီလ၁ရက်နေ့နိုင်စင်သတင်းစာထုတ်နိုင်ဖို့ပြင်ဆင်ဆောင်နေပြီဖြစ်တယ်လို့လည်းသူကပြောဆိုသွားပါတယ်ခင်ဗျာ။